ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးဆောင်ရွက်ချက်တွေတိုးမြှင့်ကြဖို့ကမ္ဘာနိုင်ငံအသီးသီးကိုတောက်ချနေကတိုက်တွန်းလိုက်ပါတယ်။ကမ္ဘာတစ်လွှားမှာသတင်းပတ်စင်တိုင်း COVID-19 ရောဂါဖြစ်သူအသစ်နှစ်သန်းစီတက်လာနေပြီးသေဆုံးသူလည်းတသန်းထိရှိလာနေပြီဖြစ်ပြီးအကြီးအကျယ်ထိခိုက်ပျက်စီးနေတဲ့အကြောင်း WHO ဌာနချုပ်သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်ဒေသနဲ့နိုင်ငံအသီးသီးမှာရှိတဲ့ရုံခွဲတွေကတစဉ်အဖွဲ့ဝင်နိုင်ငံတွေကို WHO ကကူညီပေးသွားမှာဖြစ်ကြောင်းအခုလိုပြောပါတယ
် With strong leadership, clear and comprehensive strategies and consistent communication and an engaged, empowered and enabled population
ခေါင်းဆောင်မှုအကောင်းနဲ့ရှင်းလင်းတိကျပြီးပြည့်စုံတဲ့မဟာဗျူဟာတွေရှိတယ်အဆက်မပြတ်ဆက်သွယ်မှုတွေရှိတယ်လူထုကကိုယ်တိုင်ပါဝင်ပြီးလှုပ်ဆောင်ခွင့်ပေးထားပြီးတော့လုံနိုင်စွာလည်းရှိမယ်ဆိုရင်ဒီယောဂလိုင်းကိုကျော်လွှားဖို့ဘယ်တော့မှနှောင့်ကြပါဘူးနိုင်ငံအသီးသီးကခေါင်းဆောင်တွေအနေနဲ့ထိထိရောက်ရောက်ကင်တွယ်ဖြည့်ရှင်းကြဖို့တိုက်တွန်းလိုပါတယ်ပြန့်နှံ့ကူးစက်နေတာကိုထိန်းချုပ်နိုင်တဲ့နည်းလမ်းတွေဥတီချမှတ်မယ်ဆိုရင်ယောဂပိုးပြန့်နှံ့မှုကိုထိန်းချုပ်ထားနိုင်မယ်ဆိုတာကျွန်တော်တို့သိကြပါတယ်ကျမရေးစနစ်တွေနဲ့ကျမရေးဝန်ထမ်းတွေကိုအကာအကွယ်ပေးပြီးလူသက်ပေါင်းများစွာကိုကဲတင်ဆောင်ရှောက်ကြရပါမယ်လို့သူကပြောခဲ့တာပါ။ယောဂပြန့်နှံ့မှုအနေထားပေါ်မူတည်ပြီးကမ္ဘာနိုင်ငံတွေကိုအုပ်စု၄မျိုးခွဲထားကြောင်းလည်းသူကပြောပါတယ်။ပထမအုပ်စုကယောဂပိုးကိုထိန်းထားနိုင်ပြီးအုံနဲ့ကျင်းနဲ့ပြန့်နှံ့ကူးစက်မှုကိုထိန်းထားနိုင်တဲ့နိုင်ငံတွေပါ။ဒုတိယကတော့ကူးစက်မှုကြီးမားကျယ်ပြန့်ပေမဲ့ယောဂကိုထိန်းချုပ်ထားနိုင်စေဖြစ်သလိုနောက်ထပ်ကူးစက်မှုတွေကိုလည်းကာကွယ်ထားနိုင်တဲ့နိုင်ငံတွေဖြစ်ကြပါတယ်။တတိယအုပ်စုကယောဂပိုးကိုထိန်းချုပ်ထားနိုင်ပေမဲ့စီးပွားရေးနဲ့လူမှုရေးဆိုင်ရာကန့်သတ်ချက်တွေကိုပြန်ဖြေလျှော့ပေးလိုက်တာကြောင့်တကြော့ပြန်ကူးစက်မှုတွေဖြစ်လာတဲ့နိုင်ငံတွေပါ။သရုပ်ထအုပ်စုကတော့ကူးစက်မှုနှုန်းနဲ့ဒေနှုန်းတိုးမြဲတိုးဆဲဖြစ်နေတဲ့နိုင်ငံတွေဖြစ်ကြပါရဲ့ရှင်။